မြန်မာနိုင်ငံက CAPF ကတည်ကြုံရတဲ့ချင်းပြည်နယ်ကထောင်နဲ့ချီရဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကအိန္ဒိယတရုတ်နိုင်ငံကိုတရားဝင်ပို့ဆောင်ပြီးတရုတ်နိုင်ငံသားတွေရဲ့ဇနီးမယားဖြစ်အတေးအကျပ်လက်ထပ်ခိုင်းတာတွေရှိနေတဲ့အကြောင်းအမေရိကန်ပြည်သူကသူတေသနလေးလာချက်အသစ်ကဖော်ပြပါတယ်ဂျွန်ဟော့ပကင်းစ်ဘလွန်ဘတ်တက်ဆိုလူလူကျမ်းမာရေးဌာနရဲ့သူတေသနလေးလာချက်အရတရုတ်နိုင်ငံမှာဇနီးမယားဖြစ်အတေးအကျပ်ဗီဇခံရတဲ့အမျိုးသမီးခန့်မှန်းရေ9500တိရှိတဲ့အကြောင်းလည်းဖော်ပြခဲ့တာပါတရင်အောင်ကလေးတယောက်သာရေဝင်းပြုတဲ့မူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ထက်အမျိုးသမီးဥယျာဉ်က33နှစ်လောက်ရွန်းနေနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေသရင်းကမြန်မာလာအိုကမ်ဘောဒီးယားတို့လိုနိုင်ငံတွေကချွတ်တဲ့လူအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအိမ်တော်ဘက်ဖြစ်ငွေပေးပေါင်းသင်းနေတာဖြစ်ပါရဲ့တရုတ်နိုင်ငံကနေပြန်လာသူတွေနဲ့ဖပြေးလာသူတွေအပြင်တရုတ်နိုင်ငံမှာရှိနေစေမြန်မာနိုင်ငံကအမျိုးသမီးတွေကိုမေးမြန်းပြုစုထားတဲ့အစီအစဉ်ခစားရဲမှာတော့အတင်းကျပ်ဗီဇခံရတဲ့အမျိုးသမီးတွေကိုအတင်းသားသမီးယူခိုင်းတာတွေရှိရကြောင်းလဲဖော်ပြထားတာပါ။ပြည်ခတ်တွေနေရဆုတ်ခွာတာတွေနဲ့စည်ရဲကြက်တက်မှုတွေကြောင့်အမျိုးသမီးတွေမြန်မာနိုင်ငံကိုဆုတ်ခွာနေကြပြီးတရုတ်နိုင်ငံမှာအမျိုးသမီးအမျိုးသားလူကြီးမမြတ်တမ်းမှုတွေကြောင့်အထူးသဖြင့်ဇနီးမယားလူဝတ်ချက်တွေရှိနေတဲ့ကျေးလက်ဒေသတွေမှာဇနီးဖျားမယားတွေဖြစ်နေရောက်စားခံရတာဖြစ်တဲ့အကြောင်းအစီရင်ခံစာပြုစုသူတို့ဖြစ်တဲ့ဒရူးကော့တလန်ရောဘင်ဆန်ကပြောဆိုခဲ့ပါတယ်။စီရင်ခံစာအတွက်မင်းမြန်ခဲ့သူအမျိုးသမီးတူဟာဆိုရင်လဲတုံးညင်တိုင်းတိုင်းဇနီးမယားဖြစ်ရောက်စားခံပြီးတုံးညင်စလုံးအတင်းကျပ်ကလေးမွေးခံခဲ့တယ်လို့လဲဆိုပါတယ်။ပိဇာခံရတဲ့အမျိုးသမီးတွေထဲမှာမိသားစုနဲ့ရွာလူကြီးတွေကစီစဉ်တာတွေလဲပါဝင်လိမ့်ရှိတယ်လို့ဇနီးမယားဖြစ်ရောက်စားခံရသူတွေထဲမှာအတက်ငယ်လေးဈေးကောင်းရလေဖြစ်ပြီးအမေရိကန်ဒေါ်လာ1000ကနေ1000ကျပ်လောက်ထိပေးရလိမ့်ရှိတယ်လို့လဲသူတေသီကပြောပါတယ်။